Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ9ရက်အင်္ဂါနေ့ညနေခင်း6နာရီခွဲရနေ9နာရီအထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြုထွေးပါတောင်ကိုရီးယားနိုင်ငံမှာတနစ်ကြာနိုင်ငံရေးမတည်ငြိမ်မှုတွေကြုံခဲ့ရပြီးတဲ့နောက်ကျင်းပတဲ့ဒီနေ့သမ္မတရွေးကောက်ပွဲမှာတော့တောင်ကိုရီးယားပြည်သူတွေမဲပေးနေကြပါတယ်။ဒီခါအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာမနေ့ပြန်ပုတ်ခုနေ့မှာရုရှားနိုင်ငံသားရေးဝန်ကြီး Sergey Lavrov နဲ့ Washington DC မြို့တော်မှာတွေ့ဆုံပြီးတော့ Syria Ukraine အရေးကိစ္စတွေကိုဆွေးနွေးဖို့ရှိနေပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံကသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။ဗြိတိန်နိုင်ငံကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာမြန်မာမှုမိသားစုတွေနဲ့လန်ဒန်မြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။
ကျမတို့အရင်နဲ့ပြောင်းလဲဖို့လည်းအများကြီးလုပ်နေပါတယ်အတိုင်းအတာတစ်ခုထိလည်းပြောင်းလဲပြီလို့ကျမတို့ယူဆပါတယ်သို့သော်ညာလည်းပြေဝပြောင်းလဲတယ်မပြောင်းလဲဆိုတော့နောက်ဆုံးကျတော့ပြည်သူ
တို့အောင်ဆန်းစုကြည်ပြောတော်ရပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါဒါအပြင်နာမည်ပေးတဲ့နေရာမှာကန့်ကွက်မှုတွေကြားကပဲမွန်ပြင်းနဲ့မော်လမြိုင်ချောင်းဆောင်တန်လွင်မြေကူတရာကိုဖွင့်လိုက်တဲ့တင်တကြံရုံးပေးရမှာပေးမယ်လောက်ခလာစာတွေပြောတဲ့အတိုင်းမပေးလို့ဆန္ဒပြကြတဲ့ထိုင်းအောင်မြန်မာအလို့သမားတွေရဲ့အခြေအနေအမေရိကန်မျိုးသားလုံချုံရဲ့အကြံပေး Mike Flynn နဲ့ Russia တို့ရဲ့ပတ်သက်မှုအကြောင်းသတင်းအသေးစိတ်တွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
တောင်ကိုရီးယားနိုင်ငံမှာသမရဟောင်းပတ်ကွက်ဖြင့်ရီးယူခံရပြီးဖမ်းဆီးထိန်းသိမ်းခံရတာအပါအဝင်တနည်းကြာနိုင်ငံရေးမတည်ငြိမ်မှုတွေကြုံခဲ့ရပြီးတဲ့နောက်မှာဆင်းပါတဲ့ဒီကနေ့သမရအသစ်ရွေးကောက်ပွဲမှာတော့တောင်ကိုရီးယားပြည်သူတွေမဲပေးခဲ့ကြပါတယ်။ရွေးကောက်ပွဲမတိုင်မီမှာတုန်းကဒီကိုရီးယား Liberal Democratic Party ကကိုစလဲပူချင်းအင်ကသူ့ရဲ့ပြိုင်ဘက်သမရလောင်းတွေထက်လူလူထောက်ခံမှု20ရာခိုင်နှုန်းလောက်ပိုပြီးတော့ရနေခဲ့ပါတယ်
။成功中에끝까지헌신의힘을다했습니다저와우리당도
ကျွန်တော်တို့ရှိသမျှအားရအကုန်သုံးပြီးတော့ရွေးကောက်ပွဲအတွက်စီရင်လှုပ်ရှားခဲ့ပါတယ်။ကျွန်တော်ကိုယ်တိုင်ရောကျွန်တော်ရဲ့နိုင်ငံရေးပါတီကရောမဖြစ်မနေနိုင်ရပဲဆိုတဲ့စိတ်နဲ့အစွဲကုန်ကြိုးစားခဲ့ကြသလိုလူလူတွေကလည်းတစ်ချိန်ကလိုဝေကျွမ်းလိုက်တဲ့တိုင်းပြည်တစ်ခုပြန်လဲတည်ဆောက်နိုင်ဖို့စံတော်တွေပြည့်ပြနေတာကိုကျွန်တော်တို့ခံစားရပါတယ်။အာဏာအပြောင်းလဲကြိုးပမ်းမှုပါကျွန်တော်တို့ရဲ့အထူးနောက်ဆုံးချိန်ထိပါဝင်ခဲ့ကြတဲ့ပြည်သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်လို့ဆိုပြီးတော့မွချဲအေကပြောသွားတာပါ။တပည့်ရူချာကွန်ဆာဗေးတစ်အုပ်ဖြစ်တဲ့တမရဟောင်းပတ်ကွန်ဟေးအာဂရိလိုက်စားမှုရှုပ်တော်ပေါ်ကြောင့်ပြီးခဲ့တဲ့မက်စလာတို့ကဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတာဝန်ကတွေရက်စဲခံခဲ့ရပြီးတဲ့နောက်မှာအခုရွေးကောက်ပွဲကျင်းပဖို့ဖြစ်လာခဲ့တာပါ။တမရပါဝင်ပတ်သက်ခဲ့တဲ့အာဂရိလိုက်စားမှုရှုပ်တော်ပုံနဲ့ဆက်ဆက်ပြီးတော့ပဲဆပ်ဆောင်းစီးပွားရေးလုပ်ငန်းအဖွဲ့ရဲ့ဒုတိယအကြီးအကဲလီကျေရန်နဲ့ဒီလိုတေစီပွားရေးလုပ်ငန်းအဖွဲ့အကြီးအကဲရှင်တုံဘင်းတို့လည်းပြစ်ဒဏ်တွေချမှတ်ခံခဲ့ရတာပါ။လူခွေရေးရှင်းတဲ့အုပ်ဖြစ်တဲ့မစ္စတာဘူးကတော့အစိုးရအတွင်းအာဂရိလိုက်စားမှုတွေကိုရှော့ချနောက်အလုတ်ကိုင်ခွလန်းတစ်တွေဖတ်တီးပြီးလူချမ်းသာတွေကိုအခုတိုးကောက်မယ်လို့ဆိုပြီးတော့ကတိပေးပြောဆိုထားပါတယ်ရှင်။
မြန်မာလုံခြုံရေးအကြံပေးအငြင်းစားပုံစံကြီး Michael Flynn ကိုရုရှားကအကြက်ကန်ချင်းကြောက်လာနိုင်တယ်ဆိုပြီးသမ္မတ Donald Trump နဲ့အစိုးရအသစ်တက်ပြီးအစိုးရရဲ့ကလေးကသူတတိပေးခဲ့ဘူးလို့ American ယာယီရှင်းနေချုံဟောင်း Sally Yates ကတနင်္လာနေ့ကပြောလိုက်ပါတယ် American ဆိုင်ရာရုရှားတမ်မကြီးနဲ့ဆက်ဆံရမှာလိန်လေထားတဲ့အတွက် Flynn ကိုယာရုကမထုတ်ခင်သတင်းနှစ်ပတ်ကျော်ကလေးကအေဗီရောကိုသူတတိပေးခဲ့တယ်လို့ Yates ကအထက်လွှတ်တော်ကြားနာပွဲမှာပြောခဲ့ပါတယ် Flynn ဟာရုရှားတမ်မကြီး Sergey ကစ္စယက်နဲ့အဆက်ဆံမရှိဘူးဆိုတာကိုဒုသမရမိုက်ဖန်စ်နဲ့တခြားအစိုးရအရာရှိတွေကအချင်းချင်းထုတ်ပြန်ပြောဆိုခဲ့တဲ့အပေါ်မှာသူ့အနေနဲ့စိုးရိမ်ကြီးဖြစ်ခဲ့တယ်လို့လည်းဆိုပါတယ်ဒုသမရရောအခြားအရာရှိတွေကပါအခုလိုအမေရိကန်ပြည်သူတွေကိုသူတို့ပြောနေကြတာမမှန်ဘူးဆိုတာသိဖို့လိုတယ်လို့ Yates ကပြောတယ်လို့ဗိုလ်ချုပ်ကြီး Flynn ဘာလုပ်တယ်လဲဆိုတာနဲ့ဗိုလ်ချုပ်ကြီး Flynn အနေနဲ့ဒုသမရကိုလမ်းလွဲပြောဆိုထားတာတွေဆိုတာကိုလည်းရုရှားကတည်ထားတယ်လို့လည်းပြောသွားပါတယ်ဆယ်လီယိတ်စ်ဘက်ကအခုလိုစိုးရိမ်မှုတွေနဲ့အတိပေးခဲ့ပြီးဆက်စည်ရအကြမှာတော့ Flynn ကိုသမ္မတ Trump ကအင်ဂျူရောအမျိုးသားလုံခြုံရေးအကြံပေးတာဝန်ကနေထုတ်ပယ်ခဲ့ပါတယ်လွန်ခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားဘက်ကဝင်နှောက်ခဲ့တယ်ဆိုတဲ့ဆွဆဲချက်တွေနဲ့ပတ်သက်လို့အထက်လက်တော်စုံစမ်းမှုအစိပ်ပိုင်းဖြစ်မနေ့ကတနင်္လာနေ့ကြားနာပွဲလုပ်ခဲ့တာပါသမ္မတ Trump ကတော့သူမဲဆက်စည်းရုံးရေးအဖွဲ့ဟာရုရှားနဲ့ပတ်သက်မှုမရှိဘူးဆိုပြီးတော့အကြင်ကြီးညင်းဆိုထားတယ်လို့အခုလိုစုံစမ်းဆွဆဲမှုတွေလုပ်တာကိုလည်းလက်မခံပါဘူးသူကိုစစ်ပတ်ရေးရထောင်လင်းအကြီးအကဲဖြစ်ခန့်အပ်ခဲ့တော့ကလုံခြုံရေးဆိုင်ရာကိုယ်ရေးအရာဇဝင်ကင်းရှင်းမှုအမြင့်ဆုံးပေးခဲ့တဲ့သမရဟောင်းဥပမအစိုးရအဖွဲ့ကိုပဲသူကပြန်လည်အပြစ်ဖို့ခဲ့ပါရခင်ဗျာ
American and Jay with the Rex Tillerson Ha, Medetia Potunima, Russian and Jay with the Saki Lefrof Ne, Washington DC Miro Batriso Biro, Syria, Ukraine, Chayaki Sarigo Suribu Shinivare, Syria Naga Hine Pataluro, Syria Mata Pamu Yoja Sebu, now Syria Pidri to Luzazi Sanabu, Kuni Tapa Pina Bune, Syria Pipa Kabu, Nagini, Pishi Kaduan, I bet Chini Dia, Juba Dabu Kisarigo, Wiji Tillerson Gasunibeta, Nagaja Tanagat in Animatina Jetopia Tavare, Syria Naga. တိုက်ခိုက်မှုတွေလျှော့ချနိုင်ပေစုံရီယာတွေကိုသတ်မှတ်ဆောင်ရွက်သွားဖို့ရုရှားဘက်ကစီစဉ်နေတဲ့အပေါ်မှာအမေရိကန်ကအဓိကစောင့်ကြည့်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်ဘက်ဒစ်ကပြောကြားလိုက်ပြီးတဲ့နောက်မှာပဲနိုင်ငံသားဌာနရဲ့အကူအညီကြေညာချက်လည်းထွက်ပေါ်လာတာပါရုရှားဘက်ကအစိုးပြုထားတဲ့အစီအစဉ်တကယ်အလုပ်ဖြစ်မဖြစ်ဆိုတာကိုစောင့်ကြည့်သွားမယ်လို့မစ္စတာဘက်ဒစ်က ဒီအဆိုပြုချက်ကိုချပြခဲ့တာဖြစ်ပြီးတော့ဒီပေါ်မှာတူရကီရဲ့ဥရောပကလည်းသဘောတူကြပါတယ်ဒီအဆိုပြုချက်အရကတော့အားရဆက်သွေးကြွားတွေနဲ့ဆက်ရွယ်မှုမရှိတဲ့သဘောအဖွဲ့တွေထိချုပ်ရတဲ့ပြီးလေးခုပါတိုက်ခိုက်မှုတွေလျှော့ချသွားနိုင်ပေဒီလက်တွေကိုချမှတ်လုဆောင်သွားဖို့ပဲဖြစ်ပါတယ်ရှင်
အရှိတောင်အရှာရင်းနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရရဲ့နောက်ဆုံးကောက်ယူထားတဲ့လူမှုစစ်တမ်းအရအမေရိကန်အစိုးရဘက်နဲ့ဆက်ဆံရေးကိုအာဆီယံဘက်ကယုံကြည်မှုသိမ်းရှိပါဘူးစင်ကာပူအခြေစိုက် ဇီယာယူဆပ်အစ်ဟက်အင်စတီတူရဲ့အာဆီယံလေးလာရေးဌာနကထရမ့်အစိုးရပေါ်အရှိတောင်အရှာသားတွေရဲ့အမြင့်ဆိုတဲ့ခေါင်းစဉ်နဲ့အွန်လိုင်းကနေလူမှုစစ်တမ်းတစ်ခုကောက်ယူထားတာပါလွန်ခဲ့တဲ့လကအစိုးရအရာရှိတွေလူမှုအဖွဲ့စည်းကလူတွေစီးပွားရေးလုပ်ငန်းရှင်တွေပညာရေးအတန်းဝန်းကလူတွေနဲ့အာဆီယံဒေသတွင်းကသတင်းတောက်တွေစီကတုံ့ပြန်ဖြေကြားချက်ပေါင်း300ကျော်ရရှိခဲ့ပါတယ်အရှင်းအောင်အရှာကိုထရ
UA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိစိုင်းဒိုမီတာ16 kHz 1683ညစိုင်းဒိုမီတာ19 kHz 15565စိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကနေအင်္ဂါနေ့ညနေခင်းမြန်မာနယ်ဒေသတွေသတင်းတွေကိုဆက်ပြီးတော့တင်ပြပေးတော့ပါမယ်။ဗြိတိန်နိုင်ငံကသတင်းတစ်ပတ်ဒီမှာကြာရောက်ရှိနေတဲ့မြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မှာတော့ဗြိတိန်ရောက်မြန်မာပြည်သားစုတွေနဲ့လန်ဒန်မြို့တော်မှာတွေ့ဆုံပါတယ်။တိုက်ပီရဲ့ဒီမိုကရေစီပြည်ပြည်ပြောင်းလဲရေးဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစုတွေမှာပြည်ပရောက်မြန်မာနိုင်ငံသားတွေဘယ်လိုစိတ်ထားပြီးတော့ပါဝင်လှုပ်ဆောင်နိုင်မလဲဆိုတာတွေကိုအဓိကတွန်းအားပြီးပြောသွားခဲ့တယ်လို့တက်ရောက်လာသူတွေရဲ့မေးခွန်းတချို့ကိုလည်းဖြေကြားသွားပါတယ်။ဥရောပသုံးနိုင်ငံခီးထွက်နေတဲ့ဒေါက်ဆန်းစုကြည်ဟာပြီးခဲ့တဲ့သတင်းပတ်တုန်းကဘယ်လ်ဂျီယံနဲ့အီတလီနိုင်ငံတွေကိုတွားရောက်ခဲ့ပြီးတဲ့နောက်အခုနောက်ဆုံးခီးတစ်ထောက်အဖြစ်နဲ့ဗြိတိန်နိုင်ငံကိုရောက်ရှိနေတာပါ။မနေ့ကတင်းလာနေတော့ကဒီဗြိတိန်နိုင်ငံလက်ထံပြည်တော်ကပေးအပ်တဲ့ဂုဏ်သုဆောင်စုတွေထဲမှာအမြင့်ဆုံးဖြစ်တဲ့ Freedom of the City ဆုကိုလက်ခံရယူခဲ့ပါတယ်။ခီးစစ်အတွင်းမှာတော့ဗြိတိန်နိုင်ငံဇာယဝီကြီး Boris Johnson ၊ကာကွယ်ရေးဝီကြီးစာမိုက်ကယ်ဆယ်လိုနဲ့ဗြိတိန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အပြင်ဗြိတိန်ဘုရင်မကြီးအဲလီဇဘက်နဲ့အရှေ့ဆက်မေသား Charles တို့နဲ့လည်းပြီးကြစီတွေ့ဆုံခဲ့တာပါဗြိတိန်နိုင်ငံမှာရှေ့လာဆိုလာတဲ့ပါကျင်းပမဲ့ရွေးကောက်ပွဲအတွက်ပြည်စစ်တွေချိန်ဖြစ်တာမို့အလုတ်ပြားနေတဲ့ဝီကြီးချုပ် Theresa May တဲ့တော့အခုခီးစစ်အတွင်းမှာတွေ့ဆုံခြင်းမရှိပါဘူးဒါကြတော့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဗြိတိန်ကိုပထမဆုံးလာခဲ့တဲ့ပြီးခဲ့တဲ့ခီးစစ်အတွင်းမှာတော့ဝီကြီးချုပ် May နဲ့တွေ့ဆုံခဲ့တာပါအခုခီးစစ်ဟာလည်းကတော့တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်ဆန်းစုကြည်ဗြိတိန်နိုင်ငံကိုဒုတိယအကြိမ်လာရောက်တာဖြစ်ပြီးတော့ဒီဒီချိန်မှာတော့ဗြိတိန်ရောက်ရိုဂျာနဲ့တိုင်းရင်းသားအဖွဲ့တချို့ကကက်ကွက်ဆက်ရပြတာကိုလည်းချုပ်ခဲ့ရပါတယ်ရှင်
။ဘာသာရေးကိုထိခိုက်စွာကားတဲ့ဆိုတဲ့အမှုနဲ့ဂျကာတာမြို့အုပ်ချုပ်ရေးမှူးကိုအင်ဒိုနီးရှားတရားရုံးကထောင်ဒဏ်2နှစ်ပြည့်တယ်ချလိုက်ပါတယ်။ခရီးယန်ဘာသာဝင်ဖြစ်တဲ့အုပ်ချုပ်ရေးမှူးဘာဆူကီဂျဟာဂျာပါနာမာကတော့တရားရုံးစွပ်ပြက်ချက်ကိုအယူခံဝင်သွားမယ်လို့ပြောပါရယ်အင်ဒိုနီးရှားဟာကမ္ဘာမှာမွတ်စလင်အများဆုံးနေထိုင်တဲ့တိုင်းပြည်ဖြစ်ပါရယ်လူငယ်တွေနဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်အတွင်းကိုရန်ကျမ်းစာစာပိုက်တစ်ခုမှာမွတ်စလင်မဟုတ်သူကိုခေါင်းဆောင်အဖြစ်မရွေးရဘူးဆိုပြီးတော့ဖော်ပြထားတယ်ဆိုတဲ့အချက်ကိုယုံကြည်ရင်အဲ့ဒါဟာလိင်ညာချက်သာဖြစ်မယ်လို့မဲဆန္ဒရှင်တွေကသူပြောခဲ့တဲ့ဗီဒီယိုဖိုင်ထွက်ပေါ်လာပြီးတဲ့နောက်မှာဘာသာရေးကိုပုတ်ခတ်ဆော်ကားတယ်ဆိုပြီးတော့အုပ်ချုပ်ရေးမှု ပနမာဆွဆွဲခံခဲ့ရတာပါဒီလိုတရားဆွဲဆိုမှုထပ်ပေါ်လာပြီးတဲ့နောက်ပနမာရဲ့ထင်ပေါ်ကျကြမှုတွေကျဆင်းသွားတယ်လို့လူငယ်တဲ့လရွေးကောက်ပွဲမှာလည်းရှုံးနေခဲ့ရတဲ့အထိဖြစ်သွားပါတယ်
စီဝါရေးတိုးတက်မှုအားကောင်းလာတဲ့ကမ္ဘောဒီးယားနိုင်ငံမှာဒီသတင်းပတ်ထဲဒေသဆိုင်ရာဒီကမ္ဘာစီဝါရေးဖိုရမ်တရက်ကိုပထမဆုံးအကြိမ်ကျင်းပဖို့ရှိနေပြီးတော့နောက်ထပ်စီဝါရေးတိုးတက်လာမယ့်အခွင့်အရေးတွေလည်းရှိနေပါတယ်စက်မှုစီဝါရေးအထွေထွေတွေပါသေးတဲ့ကမ္ဘောဒီးယားနိုင်ငံပုံပုံဖွံ့ဖြိုးတိုးတက်လာဖို့အတွက်အခွင့်အရေးကိုဒီကမ္ဘာစီဝါရေးခေါင်းဆောင်တွေကဒီသတင်းပတ်ထဲမှာတွေးဆဆွေးနွေးကြပါပါကမ္ဘောဒီးယားနိုင်ငံရဲ့ပြည်ရွေးအသရေထုတ်လုပ်မှုတန်ဖိုး GDP ဟာခုနှစ်ရာခိုင်နှုန်းအထိတက်လာနေပြီးရှေ့တာအာရှဒေသမှာတော့စီးပွားရေးဖွံ့ဖြိုးမှုတို့အပြည့်ဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်ကုန်သွယ်ကြီးများအသင်းရဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအကြီးအကဲ Brett Siaroni ကပြောပါရယ်တကယ်ပေါင်း40ကျော်ကကိုစလဲပေါင်း900တက်ရောက်ပဲဒီမေလ10ရက်နေ့ကနေ17ရက်ထိတိကျပါပဲပဲဒီဆွေးနွေးပွဲမှာတော့ဒီပြည်ကြဆိုင်ရာကိစ္စရပ်တွေစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့လူငယ်တွေရဲ့အခက်အခဲတွေစတာတွေကိုအဓိကထားဆွေးနွေးကြပါပါရှင်
သမန်တယောက်ဟာယာရုကနေအနာယူတဲ့အခါမှာကိုရီးအထုပ်ပတိစာအုပ်ရေးလိရှိပြီးအယောင်ရာဆုံးစာအုပ်ဖြစ်ဖို့မျှော်လင့်နိုင်ပါတယ်။ဒါပေမဲ့သမရဟောင်းဘီကလင်တန်ရဲ့အခုနောက်ဆုံးထုတ်စာအုပ်ကတော့အဲ့ဒီထက်အများကြီးပိုပြီးတော့အောင်မြင်မဲ့စာအုပ်တုပ်ဆိုတာသိကြနေပါပြီ။သမရဟောင်းကလင်တန်ဟာလူကြိုက်အများဆုံးဝတ္ထုရေးဆရာဂျိမ်းစ်ဖက်ဒါဆန်နဲ့အတူပေါင်းပြီးတဲတဲ့ရင်ဘုံဝတ္ထုဇာတ်လမ်းတစ်ပုဒ်ရေးခဲ့တာပါ။ The President is Missing ပျောက်ဆုံးနေတဲ့သမရလို့နာမည်ပေးထားတဲ့ဒီစာအုပ်ကိုတော့ပြိုင်ဘက်ကုမ္ပဏီနှစ်ခုဖြစ်တဲ့ Alfred Knopf နဲ့ Little Brown and Company တို့ကထူးထူးခြားခြားပူးတဲ့ထုတ်ဝေတာဖြစ်ပါတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိပ်တန်းရောက်တဲ့တွင်ကိုမခင်ဖြူတွေနဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါရှင်အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ဗြိတိန်နိုင်ငံကိုရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာဗြိတိန်မှာရှိတဲ့မြန်မာနိုင်ငံသားတွေနဲ့ဒီကနေ့မနက်ပိုင်းလန်ဒန်မြို့မှာတွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးနဲ့နိုင်ငံဖွံ့ဖြိုးရေးဆက်စပ်နေမှု27ရာစုပင်လုံညီလာခံနဲ့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးအပေါ်သဘောထားအခြေခံပညာရေးစနစ်ပြုပြင်ပြောင်းလဲမှုအခြေအနေတချို့ကိုရှင်းပြသွားခဲ့ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ကတင်ပြထားပါတယ်
ဒေါ်ဆန်းစုကြည်ဟာသူ့ရဲ့ဥရောပ၃နိုင်ငံခီးစဉ်ရဲ့နောက်ဆုံးခီးတစ်ထောက်အဖြစ်ဗြိတိန်နိုင်ငံမှာရောက်နေပြီးမေလ9ရက်ဒီကနေ့မနေ့ပိုင်းမှာတော့ဗြိတိန်ရောက်မြန်မာနိုင်ငံသား300လောက်နဲ့လန်ဒန်မြို့မယ်ရီလဘုန်းဟိုတယ်မှာတွေ့ဆုံခဲ့တာပါဒီလိုတွေ့ဆုံမှုအတွင်းမြန်မာနိုင်ငံမှာမွေးဖွားလာသူတွေဟာဘယ်နိုင်ငံရောက်ရောက်မြန်မာနိုင်ငံရဲ့မိသားစုဝင်တွေအဖြစ်ခံယူကြောင်းပြောသွားပြီးအားလုံးကမိမိတို့တက်နိုင်တဲ့ဘက်ကပါဝင်လှုပ်ဆောင်မှသာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်အမြင်ရောက်လာမှာဖြစ်တယ်လို့တိုက်တွန်းသွားပါတယ်တိုင်းဒေသတွေမှာမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုအမူအကျင့်တွေပြောင်းလဲလာပြီလားဆိုတော့ကရင်တိုင်းဒေသတူရဲ့မိကွန်းနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေကြပါတယ်
ကျမတို့တင်တဲ့ပြောင်းလဲမှုလည်းအများကြီးလုံနေပါတယ်အတိုင်းတာတစ်ခုထိလည်းပြောင်းလဲပြီလို့ကျမတို့ယူဆပါတယ်သို့သော်ညာလည်းပြေဝပြောင်းလဲတယ်မပြောင်းလဲဆိုတော့နောက်ဆုံးကျတော့ပြည်သူလူထုကဆုံးဖြတ်မှာဖြစ်ပါတယ်အစိုးရဆိုတာဟာကိုလုံနေတဲ့စီမံကိန်းကြီးကိုဥတည်နေတဲ့ကိစ္စတွေအောင်မြင်မှုရလို့ပြောပိုင်ခွင့်ဟာတရားရဂိုင်လို့မရှိပါဘူးတကယ်အောင်မြင်တယ်မအောင်မြင်တယ်ဆိုတော့ပြည်သူလူထုကဆုံးဖြတ်မှာဖြစ်ပါတယ်ဒါနဲ့ပြည်သူကဆုံးဖြတ်တဲ့အခါကျလို့ရှိရင်လည်းပုံမူအမြင်ကျေကျေနဲ့ဆုံးဖြတ်ရမှာပါကိုလိုချင်တာမရလို့အောင်မအောင်မြင်ဘူးလို့ပြောလို့မရပါဘူးကိုလိုချင်တာရဖို့အတွက်မဟုတ်ဘူးကိုယ်နိုင်ငံတနိုင်ငံလုံးအတွက်ကောင်းဖို့အတွက်ဖြစ်ပါတယ်ဒီမှာဒီအချိန်မှာဟိုကြုံလုံးပြောရမယ်ဆိုလို့ရှိရင်ကျမတို့ကရင်တိုင်းရင်းသားများဟာကျမတို့ပြည်ငင်းကြရေးဖြစ်စဉ်တွေနဲ့ပတ်သက်လို့အများကြီးပံ့ပိုးကူညီပါတယ်ဖောက်ပါပါတယ်ဒါအတွက်လည်းကျမတို့တကယ်ကိုကျေးဇူးတင်ပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးအလားအလာတွေနဲ့ပတ်သက်ပြီးလဲဒေါ်ဆန်းစုကြည်ကအခုလိုပြောသွားပါတယ်
ကျမတို့ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ဆိုရင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒီဇိုင်းမှမဆန့်ကျင်ခဲ့ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေဟာဒီမိုကရေစီစံနှုန်းစံထားတွေနဲ့မကိုက်ညီဘူးဆိုပြီးတော့ဒီပြည်သူ့စံတာခံယူပွဲလုပ်ခဲ့ရကျမတို့ဆန့်ကျင်ခဲ့ပါတာဒါပေမဲ့လည်းကျမအမြဲပြောပါတယ်ကျမတို့နိုင်ငံမှာအရေးကြီးဆုံးကဘာလဲဆိုတာဟာတရားဥပဒေစိုးမိုးရေးပဲဘာဖြစ်လို့တရားဥပဒေစိုးမိုးရေးကအရေးကြီးလဲဆိုတော့တရားဥပဒေစိုးမိုးရေးမရှိဘူးဆိုရင်ဒီနိုင်ငံဟာတည်ငြိမ်နိုင်မှာမဟုတ်ဘူးတည်ငြိမ်နိုင်မှုမရှိတဲ့နိုင်ငံဟာဘယ်လိုမှငြိမ်းချမ်းရနိုင်မှာမဟုတ်ဘူးအခုဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြောင်းလဲရေးနဲ့ငြိမ်းချမ်းရေးဖြစ်စဉ်ဟာအင်တာမဆက်နွယ်နေပါတယ်ဒီ NCA လက်မှတ်NCA ဆက်သဘောတူညီမှုထဲမှာဆိုတာပါပါတယ်ဒီပင်လုံးညီရာကနေဒီဒီညီရာကနေတစ်ဆင့်ဖွဲ့စည်းပုံအခြေခံဥပဒေကိုစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဒီမိုကရေစီပြည်ထောင်စုတစ်ခုဖြစ်အောင်လို့ပြုပြင်တောင်းလဲသွားရမယ်ဆိုတာပါပြီးသားပ
ါဒီနေ့ဟာညဉ့်ညေးနေ့လို့ NLD အစိုးရကကြီးညာလှုပ်ဆောင်နေပေမဲ့အမလို့အမရဖြစ်เสียအခြေအနေတွေရှိလာတယ်ဆိုတဲ့မေးမြန်းချက်ကိုတော့ဒေါ်ဆန်းစုကြည်ကအခုလိုတုံ့ပြန်သွားပါတယ်
အာမရတဲ့လူတွေကဝင်ပြီးတော့လှုပ်ဖို့လိုပါတယ်။အာမရဘူးဆိုတဲ့လူတွေအလုံးအသာဝိုင်းဝန်းပြီးတော့ကူညီမယ်ဆိုလို့ရှိရင်မုန်းချမတွေ့ကျမတို့အောင်မြင်ရမှာဖြစ်ပါတယ်။အဲဒီကျမတို့ဟာ
ဒီနာကတခုရဲ့နဲ့အားလုံးအောင်မြင်မှုရမယ်လို့လေဒီလိုလဲကျမတို့မမှောက်မြန်မြန်မှားမှားဘူးညီညာရဲ့ဖြစ်စဉ်ဆိုတာတခြားနိုင်ငံတွေကြည့်လိုက်ပါတော်တော်ကိုလုပ်ရတဲ့ကိစ္စပဲကျမတို့ရဲ့နိုင်ငံမှာဆိုလို့ရှိရင်လွတ်လာရေးရကြတဲ့ညီညာရေးပြည်တွင်းညီညာရေးဆိုတာပြေဝါမရှိခဲ့ပါဘူးမြန်မာနိုင်ငံရဲ့ပညာရေးစနစ်မှာအခြေခံပညာရေးစနစ်ပြောင်းလဲမှုတချို့နဲ့ပတ်သက်လို့
လို့ဆောင်စရာတွေဆက်ရှိနေသေးကြအောင်တောင်းဆန်းစီကြီးကပြောသွားပါတယ်။ကျမတို့နိုင်ငံကအခုပညာရေးစနစ်ကိုလည်းပြောင်းနေနေမှာမူလာဒန်းပညာရေးကိုကျမတို့မြင့်တင်ရမယ်ခိုင်မအောင်လုပ်ရမယ်အခြေခိုင်မှအမြင့်ကခိုင်မကျမတို့အပင်ကနေပြီးတော့တန်တန်မာမာနဲ့ကြီးထွားလာမှာပါ။နောက်ပြီးတော့ကျမတို့ရဲ့ဆောင်ဝဲစနစ်ကိုလည်းကျမတို့ပြောင်းရမယ်။ဒီဆောင်ဝဲစနစ်ပြောင်းနေနေမှာကျမတို့ကအမှတ်ပေးတဲ့စန
ဒီကနေ့ဟာကြိုက်တယ်တဲ့ဆိုတော့ပုံမှာပို့ပြီးသူတို့ပုံမှာဖိအားပေးမှုတွေပုံနေလာတယ်ပေါ့နော်ပရက်ရှာပို့ပြီးတော့နေလာတဲ့ခါကျတော့လည်းမိဘတွေကမကြိုက်ဘူးပဲဘာဖြစ်လို့မကြိုက်လဲဆိုတော့အမှပေးစနစ်နဲ့ကြည့်လို့ရှိလို့ရှိရင်ဟိုဘက်အင်ကကလေးကငါကလေးတဲ့အမှသုံးမှာပုံများလို့ရှိလို့ရှိရင်ငါတို့ကျူရှင်ဆရာမအလုံးမလုံးနေဘူးဆိုပြီးတော့မှလွတ်ရတယ်ဒီကနေ့ဟာဒေါ်အောင်ဆန်း တလီနဲ့ဗီဒိန်နိုင်ငံတွေကိုခီးထွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်မရှင်ခုတော့မွန်ပြည်နယ်ကချောင်းဆောင်တရားဖွင့်ပွဲတင်ပြဆက်ပါမယ်။အရင်အစိုးရလက်ထက်ကစီမံချက်နဲ့စတင်ခဲ့တဲ့မွန်ပြည်နယ်မော်လမြိုင်ချောင်းဆောင်တန်လွင်မြို့ကိုတရားနာမည်ပေးရမှာဝေဖန်ကန့်ကွက်မှုတွေရှိတဲ့ကြားမှာပဲဒီကနေ့မှာတော့တရားဝင်အခမ်းအနားနဲ့ဖွင့်လှစ်လိုက်ပါပြီ။ဒီမတိုင်ခင်ကတရားနာမည်ပေးရတဲ့ပတ်သက်ပြီးဆန္ဒပြကန့်ကွက်ကြသူတွေကတော့နောက်အစိုးရတည်လက်ထက်ရောက်မှာပဲဒီတရားနာမည်ကိစ္စဆက်ပြီးတော့ဆွေးနွေးတော့မယ်လို့ဆိုပါတယ်။အပြည့်အစုံကတော့ POA မြန်မာပိုင်းတရင်ထောက်ကိုကောင်းဆိုင်ဟင်းကတရင်ပေးပို့ထားပါတယ်။
မူမီနေမလမဲချောင်းဆောင်မြို့တရားကိုပကြောအောင်ဆန်တရားဆိုပြီးအနီးပေးကိုပြည်သူ့လွတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့တရားကိုတရားဝင်ဖွင့်လိုက်တာပါနိုင်ငံတော်အဆင့်ကလုပ်ပေးတဲ့တရားတွေကိုပကြောအောင်ဆန်တဲ့ပတ်သက်တဲ့တင်ကြေးတွေအမှတ်အသားတွေအများဆုံးဖြစ်အောင်ဆောင်ရွက်တော့မှာဖြစ်တယ်လို့တရားဖွင့်ပွဲအခမ်းအနားမှာပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကပြောသွားခဲ့တဲ့အကြောင်းဖွင့်ပွဲကိုကိုယ်တိုင်တယောက်ခဲ့တဲ့မြို့သားလွတ်တော်ကိုယ်စားလှယ်ဦးဖိတင်ကပြောပါတယ
်ဒါဆောက်လုပ်ရေးဝန်ကြီးကဒါသူ့ရဲ့ဒီဆောက်လုပ်ရေးချင်းနဲ့ပတ်သက်ပြီးတော့နော်ဒီထားတဲ့ plan တွေကိုသူရှင်းပြတယ်ဗျာရှင်းပြပြီးတော့တော့ကြီးကြတဲ့တကားဖြစ်ရှင်ပြီးတော့ရှင်းရတဲ့တော့တကားလည်းဖြစ်တယ်တော့ဒီတကားတွေကိုတော့နောက်ဆိုလို့ရှိနေဒီဘုချောင်းဘက်နဲ့ပတ်သက်တဲ့တော့ဒီသင်္ကေတလက္ခဏာတွေပါဖို့အတွက်ကိုအများဆုံးဆောင်ရွက်သွားမယ်လို့ပြောသွားတယ်ဗျာ
ဘလူးချောင်းတရားနာမည်ပြောင်းလဲခြင်းဆိုင်ရာအမျိုးသားအသွင်လှုပ်ရှားမှုအဖွဲ့ဝင်တယောက်ဖြစ်တဲ့ကိုမင်းမင်းရွယ်ကတော့နောင်တက်လာမယ့်အစိုးရတဲ့လက်ထက်ရောက်မှာပဲတရားကိစ္စကန့်ကွက်ဆွေးနွေးတာတွေဆက်လုပ်သွားတော့မယ်လို့ပြောပါတယ်
အဲကျွန်တော်ကော်မတီကဟိုစံသားပြတယ်လည်းမကြိမ်ရှိခဲ့ပြီလေ။ဟုတ်ကဲ့။နောက်တစ်ခုကကျွန်တော်တို့ဒီဗါလဲလက်မှတ်ထိုးပြီးတော့စံသားယူတာလဲလူကြီးတသိန်းကြီးပါတော့ရှိတယ်လေ။အဲ့ဒါကိုလည်းကျွန်တော်စာတင်တာပြီကံ။အကြမလို့ကျွန်တော်တို့လောက်ဖို့ရှိရဲ့ကျွန်တော်တို့လောက်ဆောင်ရရှိတာအလုံးတော့ကျွန်တော်တို့ဘက်ကတော့ဒါလောက်ထားပြီးပြီလေ။အဲကြောင့်ဒီနေ့မှာကျွန်တော်တို့ကော်မတီနဲ့ဘာမှလှုပ်ရှားတာမရှိဘူး။အဒီစားကိစ္စကိုကျွန်တော်တို့မလဲပြောချင်ရှိရင်လဲနောက်ပြတဲ့ဆိုရကြမှာကျွန်တော်တို့ပြောတယ
်ဒီမိုကရေစီအစိုးရတည်ရဲ့အနေနဲ့တရားနာမည်ကိုကန့်ကွက်တဲ့ဒေသခံတွေနဲ့တွေ့ဆုံပြီးမှတရားနာမည်ပေးတာကိုလုပ်တင်တယ်လို့လဲကိုမင်းမင်းတွေကပြောပါတယ
်ဆန္ဒပြလဲမကြိုက်နောက်လက်မှတ်ထိုးပြီးတော့ကျွန်တော်စာတင်နေလိမ့်ရှိတယ်လေအဲ့ဒီပုံမှာကျွန်တော်ယူဆတာပေါ့နော်အဲဒီမိုကရေစီအစိုးရဆိုတာနော်ဒါကူတော့ဟိုအကြောင်းပြန်ပြီးတော့ကောင်းတယ်ပေါ့နော်။အမှတွေ့ဆုံသူတွေ့ကြတယ်။အဲ့ဒီပုံစံမျိုးပေါ့။အခုကဘာမှအကြောင်းမပြန်တော့တာ။ဟိုဗါလဲဂယုမဆက်တဲ့ပုံစံမျိုးပေါ့နော်
။ဒီသက်ခံတွေလိုလာတဲ့အတိုင်းတရားနာမည်ပြောင်းလဲရေးနဲ့ပတ်သက်လို့လက်ရှိကာလမှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်တာကိုလက်ခံရမှာဖြစ်ပြီးတော့ဥပဒေနဲ့အညီပြည်သူ့လွတ်တော်ကပြဌာန်းလိုက်တဲ့အောင်မြင်ပြီးအဆိုတစ်ခုကိုပြည်내အစိုးရအနေနဲ့ညှင်းဆိုလို့မရတယ်လို့ဘူချော့အောင်စတရားအဖြစ်နာမည်ပေးတာကိုလည်းဂုဏ်ယူရမယ်လို့မူမီနယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်။မော်လမြိုင်ချောင်းဆောင်တယ်လမြေကူတရားစီမံကိန်းကိုအရင်တမဒါဦးသိန်းစင်အစိုးရလက်ထက်ကစတင်ခဲ့တာဖြစ်ပြီးတရားအရှိန်9203ပေအကျင့်28ပေရှိနှစ်လန်းသွားတရားဖြစ်တယ်လို့စားလို့စရိတ်ကျပ်သက်မှ9900ကုန်ကြခဲ့ပါတယ်
ကိုကောင်းစာဟိန်တရင်ပြပို့တော်တာပါခုတော့ထမ်းရောက်မြန်မာအလုပ်သမားတွေတရင်ဖက်ဆက်ရအောင်ပါ ထိုင်းနိုင်ငံပါကျုတ်ခရိုင်ပန်ပရီမြို့နယ်ပိုင်းအောင်နာနာတီစီတုဘူးဆက်ယုံမှာ MOU သဘောတူစာချုပ်နဲ့ရောက်လာတဲ့မြန်မာအလုပ်သမားတွေကိုတကြံပိတ်ရရှိရအတွက်လှုပ်အားခါတုံးရစာပေးမယ်ဆိုပြီးဆက်ယုံကပြောထားတယ်လို့မပြတဲ့အတွက်အလုပ်သမားတွေနေ့တစ်ဝက်ဆန္ဒပြခဲ့ကြပါရယ်ဒီလိုဆန္ဒပြကြတဲ့အလုပ်သမားတရားရှိစေကျော်ကိုမြန်မာပြည်ပြန်ဖို့ဆက်ယုံကစီစဉ်လာကြောင်းမြန်မာတန်ယုံ
ซาจอบอคุณยี่ดีแต่พี่ว่าไม่ยากเลยด้วยสนาทบ่หมู่ลีปีกันเลยยังก็พี่บอกกันแล้วว่าแต่เจ้าหนุ่มเสียไปด้วยต้องยังสาบีไม่สบีเสียงอ่ะเปล่าทับีกันมาลูกอ่ะก็ทบีจีมาไม่เปลี่ยนด้วยนี่ว่าแค่สนาทบ่ยากันเนี่ยลูกตมาตียาเสียใจกูนี่เหตุผลปุ๊บสิเจเนตีลูกเสียเนี่ยลูกตมาเรียกมาเจ้ามาไม่พิจารณาว่าแต่เนี่ยหลานนี่มาแล้วลูกตมาแต่ยาสีตัวยาพิเศษหมู่ลีลูกเขยไม่
เราจะมาดังยิ่งอ้างกูดังตัวเลยปีเดียวเราจะมาดังยิ่งน่าจะเอาอะไรต้องเอาเทียอ้างเขียนตัวเลยไม่เอาเพราะเราจะมาดังยิ่งไม่เอาตัวเลยยิ่งมาเราจะมาดังยิ่งดีไปกันส่วนแต่มาพิเศษเราจะเราเราจะมาดังยิ่งเสียจัวเราเราดีดีลงงานดีใส่ยูมาไปเราเชื่อในใจไหมโอ้เราจะมาเลยเราคุยไม่เอาที่ใส่ยูมาไปใส่ลงไม่ส่วนยิ่งที่เราจะมาเลยนี่ตัวเราหน้าเนี่ยตัวปัจจุบันนั้นยูจีดีอะไรเราจะมาเลยอะไรเราเปลี่ยวเลยเราจะเอาจังหวะไปเลยที่เราหน้ မှာအလုပ်သမား82ယောက်ခက်ခဲနေဖြစ်တယ်။အဲသူတို့တောင်းဆိုရဲအဲ့ဒီမှာနောက်လုပ်တွေပြောင်းပေးမယ်ဆိုတဲ့လို့ဒီမှာအခုချိန်ကြီးအလုပ်မရသေးဘူး။အဲအဲ့လိုပုံစံမျိုးပေါ့နော်။ဖြစ်မလားလို့ကျွန်တော်ကတော့စိတ်ပူတာပေါ့။ကျွန်တော်တို့ဒီထိုင်ရောက်အလုပ်သမားတွေကူညီပေးတဲ့ AC ဖွဲ့အနေနဲ့တော့ဒီလုပ်သမားတွေတကယ်မှန်မှန်ကန်ကန်လူ180လုံးနောက်လုပ်ငန်းတစ်ခုမှာအတီးတကြားနဲ့ရနိုင်ပါမလားဆိုတာတော့စိတ်ပူရဲပေါ့နော်
။မြန်မာလူသမားတန်ရာရှိတွေကတော့ဆက်သွယ်လို့မရခဲ့ပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့နဲ့ကီလိုမီတာအနည်းငယ်သာကွာဝေးတဲ့သမုတ်စခွန်ခရိုင်တွင်းကဘစ်ကစ်မျိုးစုံလုပ်တဲ့စက်ရုံမှာလုပ်တဲ့အသက်19နှစ်ကနေအသက်30ကြာမြန်မာလူသမား82ဦးဟာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာခဲ့ကြပေမဲ့သဘောတူစာချုပ်အတိုင်းလုံအောင်ကတော့ပေးတာကိုတောင်းဆိုရကနေအလုပ်ကနေထုတ်ပယ်ခံခဲ့ရပါတယ်။ AP လာတော့ကလည်း MOU နဲ့လာတဲ့မြန်မာလူသမား10ဦးဟာနှစ်စန်းတရက်နှစ်မှာအလုပ်မစင်းတဲ့အတွက်ဆိုပြီးအလုပ်ကနေထုတ်ပယ်ခံခဲ့ရပြီးကြီးစရာဓာတ်ဆီဆိုင်မှာခြားထားတာကိုခံခဲ့ရပါတယ်။ဒီပြဿနာနဲ့ပတ်သက်လို့အလုပ်သမားတွေဘက်ကအလုပ်ရှင်ကိုတရားစွဲဆိုမှုတွေလုပ်ဖို့အတွက်ပြင်ဆင်နေကြတယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါအလုပ်သမား3သန်းကနေ4သန်းလောက်ထိရှိနေပြီးနှစ်နိုင်ငံသဘောတူစာချုပ် MOU အပါအဝင်တရားဝင်အထောက်အထားနဲ့နေထိုင်သူတွေကတော့သိန်းကျပ်လောက်ပဲရှိကြပါတယ်ရှင
်။တော်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်စာမျက်နှာတွေလူမှုကွန်ရက်တွေမှာသတင်းမားတွေကောလာဟလတွေဖြန့်ချီပြီးတော့တိုင်းပြည်မှာမတိမငိမ့်ဖြစ်အောင်ကြိုးပမ်းနေတယ်လို့အစိုးရကသတိပေးလိုက်ပါတယ် Facebook အင်တာနက်လူမှုကွန်ရက်တွေလို့သတင်းတွေပြန့်နှံ့လွယ်တဲ့ဤပညာတွေတိုးတက်လာတာနဲ့အမျှသတင်းမှန်တဲ့သတင်းမားဘယ်လိုခွဲခြားနိုင်မလဲလူလူကြားမှာသတင်းမှန်ရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
ဒီကနေ့ည9နာရီမှာဆွေးနွေးမဲ့တရက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်မှာဖက်ဆက်ရအောင်ပါ။ အမေရိကန်အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းရဲ့အားနည်းချက်တွေအပေါ်ရုရှားတို့ကအကြံကန်နိုင်တယ်လို့အင်ဖြူရိုကိုတတိပေးခဲ့ကြောင်းယာယီရှစ်နှစ်ချုပ်ဟောင်းဆယ်လီယေ့တ်ကပြောပါရယ်အမေရိကန်ဆိုင်ရာရုရှားသံအမတ်နဲ့ဆက်သွယ်ပြောဆိုခဲ့တာနဲ့ပတ်သက်ပြီးလိန်ညာခဲ့တာကြောင့်သမ္မတဒေါ်နယ်ထရမ့်ကဖလင်းကိုရာထူးကမထုတ်ပဲခင်တတင်းနှစ်ပတ်ကျော်ကလေးကအဲ့ဒီလိုတတိပေးခဲ့တာဖြစ်တယ်လို့တင်းလာနေတုန်းကကျင်ပါတဲ့အချက်လွတ်တော်ဆွေးနွေးပွဲအတွင်းယေ့တ်ကပြောပါရယ် VOA တတင်းထောက်မိုက်ကယ်ဘိုမင်းပေးပို့ထားတဲ့တင်းကိုကိုအောင်ကပြောပြပေးမှာပါ
ရရှာတမန်နဲ့ဆက်သွယ်ခဲ့မှုနဲ့ပတ်သက်ပြီးအမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းဟာဒုသမ္မတမိုက်ပန်စ်ကိုလင်ညာပြောဆိုခဲ့တဲ့အကြောင်းသတင်းမီဒီယာတွေမှာဖော်ပြပြီးဖေဖော်ဝါရီလလယ်ပိုင်းမှာသမ္မတထရမ့်ကဖလင်းကိုယာရုကထုတ်ပယ်လိုက်တာပါဖလင်းဟာရရှာတမန်နဲ့ဆက်သွယ်ခဲ့တာမျိုးမရှိဘူးလို့ဒုသမ္မတပန်စ်ကပြောဆိုခဲ့ပြီးတဲ့နောက်ပိုင်းမှာဆယ်လီယေ့တ်ကအင်ဂျီရောဥပဒေအကြံပေးတွေကိုသတိပေးခဲ့တယ်လို့အထက်လွှတ်တော်ကြားနာပွဲအတွင်းပြောသွားပါတယ်
The vice president and others were entitled to know.
သူသမရနဲ့တခြားသူတွေအနေနဲ့အမေရိကန်ပြည်သူတွေကိုသူတို့ပြောကြားခဲ့တဲ့အချက်လက်တွေဟာမှန်မှန်မဟုတ်ဆိုတာကိုသူတို့အနေနဲ့သိရပါမယ်။ဗိုလ်ချုပ်ကြီးဖလင်းအနေနဲ့ဘာတွေလုပ်ခဲ့လဲ။နောက်သူသမရကိုဘာတွေလင်ညာပြောခဲ့လဲဆိုတာကိုရုရှားတွေကသိထားပါတယ်
။ဒီလိုအခြေအနေတွေကဘာတွေဆက်ဖြစ်သွားနိုင်တာပါလဲ။ Sally Yates က
That created compromise.
မျိုးသားလုံခြုံရေးအကြံပေးကိုရုရှားတွေကအကြက်ကင်ပြီးတော့အပေးယူလုပ်ရမယ့်အနေအထားမျိုးဖြစ်သွားပါတယ်
။ရိတ်ချက်အခုလိုတတိပေးမှုဟာပုံမှန်အကြံပြုပြောဆိုတာမျိုးဖြစ်တာကြောင့်ဒီပေါ်ချက်ချင်းအေးအေးဆောင်ရတာမျိုးမရှိခဲ့ဘူးလို့အင်မီရဘက်ကပြောဆိုထားခဲ့ပူးပါတယ်။ဒါအပြင်နိုဝင်ဘာရွေးကောက်ပွဲအပြီးအစည်းအဝေးတစ်ခုအတွင်း Flynn အပေါ်ယုံကြည်ရမှုနဲ့ပတ်သက်လို့သမ္မတ Barack Obama က Trump ကိုတတိပေးခဲ့တယ်လို့အထက်လွှတ်တော်ကြားနာပွဲမတိုင်ခင်ကလေးမှာပဲသတင်းမီဒီယာတွေကထုတ်ပြန်တာနဲ့ပတ်သက်ပြီးတော့လည်းအင်မီရကအတည်ပြုပေးခဲ့ပါတယ်။အင်မီရပြောခဲ့ရရှောင်းစပိုက်ဆာက
President Obama made it known that he was
သမ္မတ Obama ကဗိုလ်ချုပ်ကြီး Flynn ကိုတိတ်ကြိုက်နှင့်တတ်တယ်သူမဟုတ်ဘူးဆိုတာသိခဲ့ရပါတယ်။တကယ်သာသူအလေးထားမယ်ဆိုရင်ဗိုလ်ချုပ်ကြီး Flynn ရဲ့နောက်ကြောင်းရာဇဝင်ကင်းရှင်းကြောင်းထောက်ခံချက်ကိုဘာကြောင့်ပယ်ဖျက်မထားတာပါလဲ။အဲ့ဒီကာလမတိုင်ခင်တလားလောက်ကမှဒီနောက်ကြောင်းရာဇဝင်ကင်းရှင်းကြောင်းထပ်ပြီးအတည်ပြုပေးထားတာပါ။
ကြားနာပွဲအတွင်းအထက်လွှတ်တော်အမတ်တွေကအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးမေးမြန်းခဲ့ပါတယ် Republican အမတ် Lindsey Graham က
Are you aware of any evidence that would suggest?
မဆောင်စကြောင်းမဲဆွယ်စည်းရုံးပွဲကာလအတွင်း Trump ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဝင်တွေနဲ့ Russia အစိုးရဒါမှမဟုတ်ထောက်လှမ်းရေးတွေနဲ့ဆက်သွယ်ခဲ့တယ်ဆိုတဲ့အထောက်အထားမျိုးတွေ့ရပါလား
။ဒီမေးခွန်းကိုဖြေရမယ်ဆိုရင်ထိတ်တန့်လိုအပ်ချက်တွေကိုထုတ်ပြောရမှာကြောင့်မဖြေနိုင်ပါဘူး။
အမေရိကန်ရွေးကောက်ပွဲကိုရုရှားတွေကဝင်ရောက်နှုတ်ဆက်ခဲ့တယ်ဆိုတာဟာတန်တရားတသက်တော့မဟုတ်ဘူးလို့အမျိုးသားထောက်လှမ်းရေးအကြီးအကဲဟောင်း James Clapper ကပြောပါရယ်
။ If there has ever been
အခုဖြစ်ပျက်နေတဲ့အနေအထားတွေကကျွန်တော်ရဲ့ဒီမိုကရက်တစ်အခြေခံနိုင်ငံရေးစနစ်ကိုချင်းချောက်နေပြီးတော့ဘယ်တော့မှမဖြစ်ဘူးတဲ့အပြင်းထန်ဆုံးတုံ့ပြန်ဆောင်ကြည့်ရမယ့်အခြေအနေကိုရောက်တယ်လို့ပြောရမှာပါ
။လွန်ခဲ့တဲ့နှစ်ကရုရှားတွေအနေနဲ့အခုလိုအောင်မြင်မြင်ဆောင်ရွက်နေတာကြောင့်အမေရိကန်ပါဝင်ကမ္ဘာတစ်လောကရွေးကောက်ပွဲတွေမှာလည်းအလားတူထပ်မံနှောက်ယှက်နိုင်တယ်လို့ Clapper ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ကိုအောင်တင်ပြသွားတော့ပါ PO မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7ဂျိုရူကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင် VOA ရဲ့တိုက်ရိုက်ထုတ်လွှင့်ချက်တွေကို VOA ရဲ့ Internet စာမျက်နှာဖက်တဲ့ bemis.voanews.com မှာလည်းကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ကြမ်းရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအကျဉ်းချုပ်ကို Marketing Bureau တွေကပြောပြပေးပါအောင်။
ကျောင်းကိုရီးယားနိုင်ငံမှာဒီနေ့ကျင်းပတဲ့သမ္မတရွေးကောက်ပွဲမှာကိုရီးယားဒီမိုကရက်တစ်ပါတီကသမ္မတလာမွန်ချေအင်ကမဲအများဆုံးနဲ့အနိုင်ရနေတဲ့ဆိုတာကိုဒီမဲယုံတွေမှာမဲပေးပြီးတော့ပြန်လာကြတဲ့သူတွေကိုမေးမြန်းထားတဲ့ကနဦးလူလူစစ်တမ်းတွေမှာဖော်ပြနေပါဗျ။မဲတွေရဲ့၄၁ရာခိုင်နှုန်းကိုမစ္စတာမွန်ကအနိုင်ရတဲ့အကြောင်းကိုရီးယားရုပ်သံတွေဖြစ်တဲ့ KBS, MBC နဲ့ SBS ရုပ်သံအဖွဲ့တွေကပူးတွဲပြုလုပ်တဲ့ရွေးကောက်ပွဲစစ်တမ်းမှာဖော်ပြထားတာပါ။ဒီစစ်တမ်းဟာဆိုရင်ဒီရွေးကောက်ပွဲမတိုင်ခင်တုန်းကလူလူစစ်တမ်းတွေရဲ့ရလဒ်နဲ့လည်းကန့်ညီနေတာပါ။မစ္စတာမွန်ဟာသူနဲ့ပြိုင်ပွဲသမရလောင်း73ယောက်ထက်လူလူထောက်ခံမှု20ရာခိုင်နှုန်းပို့ပြီးတော့ရနေတယ်လို့ဆိုပြီးဒီရွေးကောက်ပွဲမတိုင်ခင်ပြုလုပ်တဲ့လူလူစစ်တမ်းတွေမှာဖော်ပြခဲ့တာပါရှင်။အမေရိကန်မျိုးသားလုံခြုံရေးအကြံပေးအကြီးစားဗိုလ်ချုပ်ကြီး Michael Flynn ကိုရုရှားကအကြက်ကင်ချိန်ချောက်လာနိုင်တယ်ဆိုပြီးတော့သမရဒေါ်နယ်ထရမ့်ရဲ့အစိုးရတက်တက်လာပြီးအစောပိုင်းရက်ကတည်းကသူသတိပေးခဲ့ပူတယ်လို့အမေရိကန်ယာယီရှေ့တွေချုပ်ဟောင်း Sally Yates ကတတိလာနေတော့ကပြောဆိုလိုက်ပါတယ်။အမေရိကန်ဆရာရုရှားတန်အဘကြီးနဲ့ဆက်ဆံခဲ့တာကိုလိမ့်လေထားတဲ့အတွက်ဒီ Flynn ကိုယာရုကနေမထုတ်ခင်သတင်းတစ်ပတ်ကျော်ကလေးကအေဂူဒိုကိုသူသတိပေးခဲ့တာဖြစ်တယ်လို့ Yates ကမနေ့ကအထက်လွှတ်တော်ဂျာနာပေါ်အတွက်ပြောဆိုသွားခဲ့တာပါရှင်။
ရုရက်စတေလာဆန်ဟာမတက်ပြဗုဒ္ဓဦးလေးမှာရုရှားတကယ်ချာယုတ်ကြီးစာကိလက်ဖရော့နဲ့ဝါရှင်တန်ဒီစီမြို့တော်မှာတွေ့ဆုံပြီးတော့ဆီးရီးယားယူကရိန်းရဲ့တခြားရာကိစ္စတွေကိုဆွေးနွေးဖို့ရှိပါတယ်ဆီးရီးယားပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးနိုင်မှုနဲ့ဆီးရီးယားပြည်ပကကိုတကယ်ကြီးနဲ့ဖြည့်ရှင်းပေးနိုင်မှုကိစ္စတွေဆွေးနွေးလိမ့်မယ်လို့တကယ်ကြားရတာကကြေညာချက် ိလိုင်းတုံမီတာ24 25 51နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လက်မှတ်စေရှင်ဗီအိုအေကိုအားပေးနာခြင်းနဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ချစ်မနင်္ဂလာပ
This program has come to you from the Voice of America, Washington.